င်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ email အတူတွေ short ချဖို့ company logo google ထည့်သွင်းနေဆိုတဲ့သတင်းဥရောပသမဂ္ဂမှာ euro ငွေ 39.625 တန်ကိုမြန်မာနိုင်ငံပညာရေးကဏ္ဍအတွက်ပေးအပ်တယ်ဆိုတဲ့သတင်း google pixel camera ဖန်တီးသူ adobe အတွက် universal camera app ကိုဖန်တီးနေတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ email အတူတွေ short ချဖို့ company logo google ထည့်သွင်းနေဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် google ဟာ email အတွက်လုံခြုံရေးလုံဆောင်ချက်တစ်ခုထည့်သွင်းလိုက်ပါတယ် email စစ်မှန်ကြောင်းသိနိုင်ဖို့အမှတ်တံဆိပ်တွေရဲ့ logo ကိုထည့်သွင်းလိုက်ပါတယ်အခုလုံဆောင်ချက်က message identification BIMI စံသတ်မှတ်ချက်အတွက်အမှတ်တံဆိပ်အညွှန်းတွေအသုံးပြုထားပါတယ်အဲ့ဒီအဖွဲ့ကမနစ်က google နဲ့အတူအလုပ်လုပ်ကင်ခဲ့ပါတယ်လောင်မဲ့အပတ်အတွင်းပေးဖို့သူအရေးအတွက်အနှဲငယ်မှာစမ်းသပ်သွားပါမယ်။ BIMI အသုံးပြုထားတဲ့ email ကမူလရင်းမြစ်နဲ့ပတ်သက်ပြီး email လက်ခံရရှိသူကပုံမယုံကြည်မှုရှိလာပါမယ်။လိမ့်လည်းသူတွေက phishing တိုက်ခိုက်မှုမှာတကူရေးအချက်လက်တွေတောင်းခံတာဒါမှမဟုတ်အန္တရာယ်ရှိ link တွေနှိပ်ခိုင်းလေရှိတတ်ပါတယ်။ Google က BIMI ကိုအခြားနည်းပညာ DMARC နဲ့ပေါင်းစပ်အသုံးပြုပါမယ်။ DMARC ကတရားဝင်ရင်းမြစ်ဟန်ဆောင်တဲ့ email လိပ်စာအတုလုပ်သူတွေကိုရပ်တန့်စေပါတယ်။ဆက်လက်ပြီးဥရောပသမဂ္ဂမှာယူရိုငွေ 39.625 တန်ကိုမြန်မာနိုင်ငံပညာရေးကဏ္ဍအတွက်ပေးအပ်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ဥရောပသမဂ္ဂမှာယူရိုငွေ 39.625 တန်ကိုမြန်မာနိုင်ငံပညာရေးကဏ္ဍအတွက်ပေးအပ်ထောက်ပံ့ခဲ့တယ်လို့သိရပါတယ်။ဥရောပသမဂ္ဂဟာကျွန်တော်တို့ယုံကြည်ရတဲ့မိဖက်အဖွဲ့အစည်းပါ။ COVID-19 ကာလအလွန်မှာကလေးအယောက်စီတိုင်းပညာရေးကိုလက်လန်းမိစေရေးအတွက်ဥရောပသမဂ္ဂရဲ့အကူအညီနဲ့ကျွန်တော်တို့ဆောင်ရွက်သွားမှာပါ။တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့ပြုပြင်ပြောင်းလဲမှုကိုလည်းဆက်လက်ဆောင်ရွက်နိုင်မှာဖြစ်ပြီးတော့တင်ရုံးညွှန်းတဲ့အသစ်တွေကိုဆက်လက်အကောင့်ထည့်ဖော်နိုင်မှာဖြစ်ပါတယ်လို့ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကပြောပါတယ်။ဥရောပသမဂ္ဂ EU ဟာမြန်မာနိုင်ငံပညာရေးပြုပြင်ပြောင်းလဲမှုကိုဆက်လက်ထောက်ပံ့တဲ့အနေနဲ့ဇူလိုင်လ21ရက်ကယူရိုငွေ 39.625 မီလီယံ၊ကျပ်ငွေ 59.693 ဘီလီယံကိုပေးအပ်ခဲ့ပြီးတော့ COVID-19 ကြောင့်ပေါ်ပေါက်လာတဲ့အထူးလိုအပ်ချက်တွေကိုဖြေရှင်းဖြည့်ဆည်းရမှာအစိုးရကိုအကူအညီပေးရန်နဲ့ကလေးသင်ငယ်တွေအားလုံးဘေးကင်းလုံခြုံစွာကျောင်းပြန်တက်နိုင်စေရန်အတွက်ဒီရန်ပုံငွေကိုရခင်ကစီစဉ်သတ်မှတ်ထားတဲ့အချိန်မတိုင်မီပေးအပ်ခဲ့တာဖြစ်ပါတယ်။အစိုးရအနေနဲ့လည်းနိုင်ငံတော်ဝန်ပညာရေးအရေးအသွေးနဲ့အသက်မွေးဝမ်းကြောင်းသင်တန်းကျောင်းများပုံမူတိုးတက်လာစေရန်အတွက်လည်းဆက်လက်ပြီးကြိုးပမ်းအားထုတ်သွားမှာဖြစ်ပြီးတော့မြန်မာနိုင်ငံမှာအရေးအသွေးပြည့်မီတဲ့ပညာရေးကိုအားလုံးလက်လန်းမီတင်ယူနိုင်စေရန်အတွက်ဥရောပသမဂ္ဂကထောက်ပံ့တဲ့စုစုပေါင်းယူရိုငွေ227မီလီယံ၊ကျပ်ငွေ382ဘီလီယံအနက်ယခုပေးချေမှုမှာတတိယအရစ်ဖြစ်ပါတယ်။ကျောင်းတွေပြန်ဖွင့်ဖို့ကိစ္စကိုတကဘာလုံးမှဆွေးနွေးညှင်းခုန်နေကြတာပါ။အစိုးရဟာမြန်မာနိုင်ငံမှာရှိတဲ့ကလေးတွေအားလုံးအတွက် COVID-19 အလော်မှာကျောင်းတွေကိုဘေးကင်းလုံခြုံစေဖို့ကြိုးပမ်းအားထုတ်နေတယ်လို့တစ်ဖက်မှာလည်းပညာရေးကဏ္ဍပြုပြင်ပြောင်းလဲမှုကိုဆက်ပြီးဆောင်ရွက်နေတဲ့အတွက်အားတက်မိပါတယ်။ဒီအချက်တဲကာလအတွင်းမှာကလေးတွေကိုချန်လန်မထားခဲ့မိဖို့အာရုံစိုက်ရပါမယ်။ရေရှည်တည်တတ်အောင်နလန်ထူနိုင်ဖို့အနာဂတ်မှာကမ္ဘာကပ်ယောဂါလိုမျိုးချိန်ချောင်မှုတွေကိုကြိုတင်ကာကွယ်ပြီးပိုကောင်းကောင်းမွန်မွန်တုံ့ပြန်ဆောင်ရွက်နိုင်ဖို့အတွက်ဒီကလေးတွေပညာရေးနဲ့အသက်မွေးဝမ်းကြောင်းပညာတွေကိုဆက်ပြီးလက်လန်းမီတင်ယူနိုင်ဖို့ကအဓိကပါပဲဟု EU တန်အမတ်ကြီးကပြောခဲ့ပါတယ်။ပညာရေးဝန်ကြီးဌာနအနေနဲ့ဇူလိုင်လ21ရက်မှာကျောင်းများပြန်လည်ဖွင့်လှစ်နိုင်ရေးအတွက်စာသင်ခန်းများထပ်မံစီစဉ်ခြင်း၊ကျောင်းများတွင်အချိန်ခွဲတင်ကြားခြင်းကိုမိတ်ဆက်ပေးခြင်း၊ကျောင်းတွင်အာဟာရတိုက်ကျွေးခြင်းနဲ့ကျောင်းအကျိုးပို့ကားများအတွက်လုံထုံးလုံနည်းများချမှတ်ခြင်းတို့ဖြင့်ကြိုတင်ပြင်ဆင်ထားပြီးတော့ဆရာမများသည့်မြန်မာနိုင်ငံပညာရေးဖွံ့ဖြိုးတိုးတက်မှုပလက်ဖောင်းမြန်မာ Education Development Platform MDEP မှတက်ဆင်တင်ယိုညှို့တဲ့အသစ်ကိုတင်ယူကြမှာပဲဖြစ်ပါတယ်ကျောင်းများပြန်လည်ဖွင့်လှစ်ရေးအတွက်အစီအစဉ်များရခိုင်ပြည်နယ်တွင်ပညာရေးလက်လန်းမီရရှိရေးနှင့်ပြည်သူ့ဗန္နာစီမံခန့်ခွဲရေးတို့အကြောင်းကိုအစိုးရနှင့်ဥရောပသမဂ္ဂတို့တွဲဆောင်ဆွေးနွေးခဲ့ကြတဲ့ပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးမူဝါဒဆွေးနွေးပွဲအပြီးမှာအဆိုပါထောက်ပံ့မှုကိုပေးအပ်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Google Pixel Camera ဖန်တီးသူ Adobe အတွက် Universal Camera App ကိုဖန်တီးနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Google ရဲ့ Pixel Phone Apple Engineer Hong ဖြစ်သူ Marfley Boy ဟာ Adobe မှာဒုတိယဥက္ကဋ္ဌဖြစ်လာပါတယ် Marfley Boy ဟာ Adobe အတွက် Universal Camera App တစ်မျိုးကိုအတိအကဖန်တီးမယ်လို့သိရပါတယ် Marfley Boy ဟာ LinkedIn ကိုရေးအကျဉ်းမှာ Mashla အတွင်း Google ကနေထွက်ခွာလာတယ်လို့ဖော်ပြထားပါတယ် Marf အနေနဲ့ Google အတွက် HDR Plus Portrait Mode နဲ့ Night Sight Camera လုဆောင်ချက်တွေဖန်တီးပေးခဲ့ပါတယ် Pixel 4ရောင်းအားကျဆင်းနေတာကြောင့် Pixel ဌာနကအဖွဲ့စိတ်သက်ကျဆင်းနေတယ်လို့သတင်းတွေကဖော်ပြခဲ့ပါသေးတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။